မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်စွန့်ကောရှန်နေရာမှာတရုတ်အစိုးရပြောင်းလဲခံထားတဲ့တိန့်စီကျွန်းဟာစစ်ကောင်စီအကြီးအကဲနဲ့မြန်မာနိုင်ငံမှာလာရောက်တွေ့ဆုံတယ်လို့ဒီမတိုင်ခင်တုန်းကလည်းတိုင်းရင်းသားအဖွဲ့တချို့နဲ့ဒီတရုတ်နိုင်ငံယူနယ်ပြည်နယ်တွင်မှာတွေ့ဆုံခဲ့ပါတယ်။မြန်မာအရေးပေါ်တရုတ်နိုင်ငံရဲ့သဘောထားဟာပြောင်းလဲပွဲရှိနေပါသလား။ရန်ကုန်ကစုံစမ်း တက်ဆုံးကော်ချွမ်းနေရာမှာအာဆီယံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အဖြစ်ဆောင်ရွက်ခဲ့သူမစ္စတာတန်ရှီကျွမ်းကိုတရုတ်နိုင်ငံကဒီရက်ပိုင်းအတွင်းမှာပဲအစားထိုးခန့်အပ်ခဲ့တာပါမြမရေးဖော်ပြချက်တွေပါတဲ့ NDAA အမေရိကန်အမျိုးသားကာကွယ်ရေးလုံပိုင်ခွင့်ဥပဒေထွက်ပေါ်လာချိန်မြမစိတ်ကောင်းစီကလည်းလာမယ့်နှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာပဲအထူးသဖြင့်ဒေါန်ဆန်းစုကြည်အမှုတွေအားလုံးအပိသက်စစ်ဆေးအမိန့်ချပြီးချိန်မှာပဲတရုတ်အထူးကိုယ်စားလှယ်တစ်ကမြန်မာနိုင်ငံကိုရောက်ရှိလာတော့မို့ဒီခရီးစဉ်ကိုနိုင်ငံရေးအကဲခတ်တွေကစိတ်ဝင်စားနေကြပါတယ်မြန်မာအရေးကိုနှစ်အတန်းကြာဆောင်ရွက်ခဲ့တဲ့မစ္စတာဆုံကော်ရှန်းနေရာမှာမစ္စတာတန်ရှီကျွမ်းကိုအစားထိုးခန့်အပ်လိုက်ပေမဲ့တရုတ်နိုင်ငံကမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒဟာပြောင်းလဲမှုမရှိနိုင်ကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ
်ခုနှစ်ရာဟိုငငကြားကြီးဟိုဝိုင်းကြီးကတင်းစားချင်းလဲလိုက်တာပေါ့နော်နှစ်ကုံလေးကတစ်နှလုံးသူတို့ရဲ့ပိုင်းစင်းတပိုင်းလေးနဲ့ပတ်သက်လို့ရှင်လုံးချုပ်တာပေါ့ဗျာတိတ်ပြီးသူပြီးရချတော့ပြောမသွားပါဘူးတရုတ်အစိုးရရဲ့ငငကြားရေးပေါ်လူစီဒီမှာဘာမှထူးထူးခြားခြားပါမှာဘူးဆုံးပေါ်ဆန်ကသင်္ကေတအရေးလေးရောက်နေတယ်ဒါကြောင့်မလို့ဒီတင်းကြားကျော်ကတောင်းလို့ရဖြစ်တယ်ဒီကျွန်တော်ကြည့်တော့ဘာမှထူးခြားမယ်မထင်ဘူး
တရုတ်နိုင်ငံဟာ1988ခုနှစ်အလွန်မြန်မာစစ်အစိုးရအဆက်ဆက်ဖက်ကနေပြောင်ပြောင်တင်းတင်းရပ်တည်ခဲ့တာတွေရှိပေမဲ့လည်းဒီလ22ရက်နေ့ကမြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတော့တရုတ်နိုင်ငံဘက်ကဗီဒိုအာဏာသုံးကာကွယ်ခဲ့တာမရှိသလိုကန့်ကွက်မဲပေးတာလည်းမလုပ်ခဲ့ပါဘူးလက်ရှိတရုတ်နိုင်ငံကမြန်မာနိုင်ငံအပေါ်ကျင့်သုံးနေတဲ့မူဝါဒနဲ့ပတ်သက်ပြီးဒေါက်တာလှကျော်စောကအခုလိုဆက်ပြောပါတယ
်အဲဒီနားအဖတ်ခင်ဒီကတူတောင်းလျှောက်အမိုက်ခံပြီးတော့လုပ်ခဲ့တာဖြစ်တယ်။ဒီလူတို့ကသူ့ကိုဘလောက်မုန်းရဲဆိုတာသူသိသွားတယ်။အထူးသဖြင့်မြေဆုံကိစ္စဖြစ်လိုက်တာမှသူကောင်းကောင်းသဘောပေါက်သွားတယ်။ဒီအစိုးရကျင်းဆက်ဆံတာလေနော်။အစိုးရကျင်းလည်းဆက်ဆံပြပြဒါကတော့ဆက်ဆံမှုတူတာ။ဒီလူတို့အချင်းချင်းကဆက်ဆံရတဲ့အကြီးကဲရှိတယ်လို့ဒီလိုပြောပုံရတယ်။အဲ့တော့မမပြည်သူတွေကဒီဆက်အစိုးရနဲ့ပတ်သက်လို့ကတည်းကပတ်လို့ဘာမှမအကြီးတဲ့သူကောင်းကောင်းတည်းတကယ်လို့ခါတိုင်းတော့အမုန်းဟန်အမိုက်ခံပြီးတော့အဲဓမ္မတီကိုကာကွယ်ရမလို့တော့ပဲနဲ့သူကပြည်သူလူကြီးရဲ့ခံစားမှုကလည်းမဝေးကြအောင်သူ့ရဲ့တင်ကိုနိုင်နိုင်ရေးအခြေခံလည်းမဖြစ်အောင်သူတည်းပုံမှန်ပဲက
ြမစ္စတာတန်ရှီကျွမ်းဟာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူပြီးတဲ့နောက်မှာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပြီးခဲ့တဲ့အပတ်ကတွေ့ဆုံခဲ့ပါတယ်အခုလိုတွေးဆောင်ခဲ့တာနဲ့ပတ်သက်ပြီးဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီဝမ်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
။အတိကရတပတ်လောက်တုန်းကကျွန်တော်တို့ဒီခင်မီယင်းမီမိတ်ဆက်တဲ့အနေနဲ့တွေးဆောင်ခဲ့တာမှန်ပါတယ်နော်။တက်တေတေပြုစုတော့မရှိပါဘူး။ဒါလူတိဆိုတော့လည်းတော့မိတ်ဆက်တဲ့အနေနဲ့ပါနော်
။မစ္စတာတန်ရှီကျွမ်းဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကို24ရက်နေ့ကနေ26ရက်နေ့အထိတီးခြားစီတွေးဆောင်ခဲ့ပြီး28ရက်နေ့မှာတော့နေပြည်တော်ကိုရောက်လာခဲ့ပါတယ်။29ရက်နေ့ကြာသာရေးနေ့မှာတော့နေပြည်တော်ကစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအပါအဝင်မြန်မာပြည်ရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနိုင်ငံတကာစာမျက်နှာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်မစ္စတာဆုံကော်ရှန်ဟာနေပြည်တော်မှာတပတ်ကြာတွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အဲဒီတုန်းကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့လည်းမြန်မာစစ်ကောင်စီကခွင့်မပြုခဲ့ဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။နိုင်ငံသားဧည့်သည်တွေနဲ့ဒေါ်ဆန်းစုကြည်ကိုတွေ့ခွင့်မပေးခဲ့တာဟာစစ်ဆေးနေတဲ့အမှုတွေမပြီးပြတ်သေးပဲတရားရေးကိုမနှောက်ယှက်ချင်လို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့ဘူးပါတယ်။အခုခရီးစဉ်အပြီးတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ရမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင်အထည်ဖော်ရမှာအာဆီယံနဲ့လက်တွဲဆောင်ရွက်ရေးအပေါ်တရုတ်နိုင်ငံကအားပေးကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ